မြန်မာနိုင်ငံမြောက်ပိုင်းမှာအကြမ်းဖက်ခံရတာတွေကြောင့်ထွက်ပြေးလွတ်မြောက်လာကြတဲ့ထဲကရိုဟင်ဂျာကလေးငယ်တွေဟာထိတ်လန့်နေကြပြီးမြန်မာပြည်ကိုပြန်ဖို့ကြောက်ရွံ့နေကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေမှာတိတ်နဲ့ချီပြီးရှိနေတဲ့သူတို့ကိုအတင်းနေရပြန်ခိုင်းမယ်ဆိုရင်ကလေးတွေရဲ့စိတ်ဖိစီးမှုဝေဒနာဟာပိုပြီးဆိုးရွားသွားလိမ့်မယ်လို့ကုလသမဂ္ဂကြွမ်းကျင်သူတွေကသတိပေးလိုက်ပါတယ်။ AFP သတင်းကိုအခြေခံပြီးမန်အင်ဂျင်နိုင်ကဆက်ပြောမှာပါရှင်
။လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုဖြစ်သတ်မှတ်ခံရတဲ့မြန်မာစစ်တပ်ရဲ့အင်အားသုံးနယ်မြေရှင်းလင်းမှုတွေရှိနေတဲ့ရခိုင်ပြည်နယ်ကိုပြန်သွားဖို့ဆိုတဲ့မျှော်လင့်ချက်ဟာအထိတ်တလန့်ဝေဒနာခံစားချက်ပျောက်ကင်းတက်တာမှုကိုစန့်ကျင်ဘက်ဖြစ်စေနိုင်တယ်လို့ကလေးငယ်တွေကလည်းတသက်လုံးထိခိုက်စေနိုင်မှုရှိကြောင်းကျွမ်းကျင်သူတွေကသတိပေးပြောဆိုထားပါတယ်။အကြမ်းဖက်မှုတွေကနေလွတ်မြောက်လာတဲ့12နှစ်အရွယ်စာရီယာဆိုတဲ့မိန်းကလေးကသူ့ရဲ့ကိုယ်ရည်မျက်မြင်ကိုပြန်ပြောရမှာသူ့တငယ်ချင်းတွေကိုစစ်တပ်နဲ့ဗုဒ္ဓဘာသာဝင်တွေကတပ်ဖြတ်နေခြင်းသူထွက်ပြေးလွတ်မြောက်ခဲ့ပြီးလူတွေအလောင်းတွေဟာဆိုရင်လည်းနေရာတိုင်းမှာရှိနေတယ်လို့ AFP သတင်းဌာနနဲ့တွေ့ဆုံမေးမြန်းကမှစိတ်ထိခိုက်ဝမ်းနည်းကြေကွဲစွာနဲ့ပြောဆိုခဲ့ပါတယ်။တကယ်လို့သူတို့ပြန်သွားမယ်ဆိုရင်သူတို့အားလုံးအသက်ခံရမှာဖြစ်ပြီးသူ့အနေနဲ့ပြန်မသွားချင်ဘူးလို့စာဒီယာကပြောပါတယ်။ဒီကနေ့ဩဂုတ်လကလေးကဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့တဲ့ရိုဟင်ဂျာဒုက္ခသည်ပေါင်း6,900နဲ့မှကလေးငယ်ရေအတွက်ဟာ3ပုံ2ပုံလောက်ရှိနေပြီးအဲ့ဒီထဲမှာစာဒီယာလည်းပါဝင်ပါတယ်။မြန်မာဘင်္ဂလားဒေ့ရှ်အစိုးရနှစ်ရက်ကြာသဘောတူညီမှုအရဒုက္ခသည်တွေနေရပြန်ရေးအစီအစဉ်ကိုဇန်နဝါရီလနောက်ဆုံးပတ်မှာစတင်ဖို့ရထားပေမယ့်ပြည်စီရေးအပိုင်းမှာပြက်ကွက်မှုတွေရှိခဲ့တယ်ဆိုပြီးတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ပြစ်တင်ကြပြီးတဲ့နောက်အစီအစဉ်ကိုလက်တွေ့အကောင့်ထဲပေါ်စတင်နိုင်ခြင်းမရှိသေးပါဘူး။ကုလသမဂ္ဂအေဂျင်စီတွေနဲ့ကျွမ်းကျင်သူတွေကတော့ဒါဟာကောင်းတဲ့လက္ခဏာတည်းအဖြစ်မြင်ခဲ့ကြပါတယ်။ Justin Forsyth ကတော့ UNICEF ကုလသမဂ္ဂကလေးများဆိုင်ရာရန်ပုံငွေအဖွဲ့ရဲ့လက်ထောက်ညွှန်ကြားမှုဖြစ်ပါတယ်
။ We know that there's been fighting just across the border and
far. ရဇတ်ဘက်ကမှတိုက်ပွဲတွေဖြစ်နေတာမိတွေလောင်နေတာကိုအဝေးကနေတောင်လမ်းမြင်ရတယ်ဆိုတာကျွန်တော်တို့သိပါတယ်။ဒါကြောင့်ဒီလိုအကြမ်းဖက်မှုတွေဖြစ်နေတဲ့မြတ်လူတွေကလည်းသူတို့အိမ်တွေစီပြန်ဖို့ကြောက်ရွံ့နေကြမှာပါ။ဌာနေပြန်ဖို့အစီအစဉ်စတင်ဖို့အချိန်မတိုင်သေးပါဘူး။
ဒါပြင်ထိုင်းလန်တုံလုံးနေတဲ့ကလေးငယ်တွေကိုနေရပြန်ဖို့မယ်ဆိုရင်သူတို့ရဲ့အခြေအနေတွေပိုပြီးဆိုးရွားသွားဖို့ပဲရှိကြောင်း Justin Forsyth ကသတိပေးပြောပါပါတယ်
။ We know that those children that are already traumatized and need
ကလေးတွေမှာထိတ်တလန့်ဝေဒနာခံစားမှုတွေရှိနေတာဒီအတွက်အထူးစောင့်ရှောက်ဖို့လိုအပ်တယ်ဆိုတာကျွန်တော်တို့သိပါတယ်။တကယ်လို့နေရအတင်းပြန်ခိုင်းမယ်ဆိုရင်ကလေးတွေရဲ့စိတ်ဖိစီးမှုဝေဒနာကဒီတမကပိုပြီးဆိုးသွားပါလိမ့်မယ်။အိမ်မဆိုးတွေအိမ်မပျော်တဲ့ဝေဒနာတွေနဲ့သူတို့ကသူတို့နာကျင်အောင်လုပ်တာတွေပါဒီလိုဝေဒနာပြုမှုတွေကိုကလေးတွေဟာတကယ်ကိုစိုးရွားတဲ့ခြင်းတွေမှာစတင်ပြုမှုကြတာပါကျွန်တော်ဆိုလိုတာကကလေးတွေဟာအလွန်အမင်းကြောက်ရွံ့မှုနဲ့တုံ့လုံနေကြတာပါဘာကြောင့်လဲဆိုတော့သူတို့အနေနဲ့အလားတူအကြမ်းဖက်မှုမျိုးထပ်ပြီးမြင်တွေ့ရမလားမမြင်တွေ့ရတော့ဘူးလားဆိုတာသိချာမသိကြပါဘူ
းစိတ်ဖိစီးမှုခံစားနေရတဲ့ neural amine ကလည်းသူကြုံတွေ့ခဲ့ရတဲ့ဖြစ်စိုးတွေကိုအိမ်မက်တွေဖြစ်ပြန်ပြန်မက်နေပြီးအခုချိန်ထိထိတ်လန့်တုံ့လုံနေစေဖြစ်တယ်လို့ပြောပြပါတယ်
ကျွန်တော်အိတ်တဲ့အခါမြမပီတုံးကဖြစ်ခဲ့တဲ့အဖြစ်ပြက်တွေအကြောင်းတခါလေအိမ်မက်ဆိုးတွေအဖြစ်ပြန်ပြီးမက်ပါတယ်တောကတွေရောက်ပြီးစိတ်ဖိစီးမှုခံစားရပါတယ်အဲ့ဒီအချိန်ဆိုဗလီကျောင်းသွားပြီးဆူတောင်းဝတ်ပြုလိုက်ပါတယ်ကျွန်တော်စိတ်သက်သာရရပါတယ်အဲ့ဒီတော့အိမ်ပြန်ပြီးပြန်အိတ်တယ်ဒါပေမဲ့ပြန်နိုးတဲ့အခါစိုးရင်စိတ်တွေပြန်ပြီးခံစားရပါတယ
်ဘင်္ဂလားဒေ့ရှ်ဖက်ချန်ဒုက္ခသည်စခန်းတွေမှာတော့ကလေးငယ်တွေလုံလုံခြုံခြုံနဲ့ပြေးလွှားစော့ကစားနိုင်စူဝေးစာဖတ်နိုင်တဲ့နေရာတွေဖန်တီးပေးထားပါတယ်မြန်မာနိုင်ငံဘက်ချန်မှာတော့အာဏာပိုင်တွေဘလို့ပြင်ဆင်နေတယ်လဲဆိုတာအနည်းချင်းတော့ပဲသိရပါသေးတယ်ဒီသတင်းပတ်အတွင်းထွက်လာတဲ့သတင်းဓာတ်ပုံတွေထဲမှာတော့မြန်မာဘက်ကဒုက္ခသည်တွေပြန်လည်လက်ခံရေးစခန်းတွေမှာတန်ဆူးကျိုးတွေနဲ့ကာယံထားပုံတွေဟာဘင်္ဂလားဒေ့ရှ်ဖက်ချန်မှာရှိနေတဲ့အနေအထားနဲ့တော့ဆန့်ကျင်ဘက်ဖြစ်နေပါတယ်ရှင်